ပြည်ပြင်းနဲ့ဒီမော့ဆိုမြို့နယ်မှာဒေသခံရွာသားတချို့မြေမြုပ်မိုင်းနေမိလို့ခြေလက်ဆုံးရှုံးခဲ့ကြပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်တောတောင်နေတဲ့တင်းရှောင်နေကြတဲ့ဒေသခံတွေလိုအပ်တဲ့ပစ္စည်းတွေတွားယူစဉ်နေအိမ်နေနားမှာမြေမြုပ်မိုင်းနေမိကြတာဖြစ်ပါတယ်လုံခြုံရေးစိတ်မချရသေးခြင်းအခုလိုမြေမြုပ်မိုင်းအန္တရာယ်ရှိတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေရပြန်ဖို့ပိုဆိုးရင်စရာဖြစ်လာတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့တင်ကိုတော့မခင်ဖြူထွေးပြောပြမှာပါခင်ဗျာ
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံအတော်များများအိုးအိမ်ဆွန့်ခွာပြီးတောတောင်တွေထဲမှာသွားရောက်ခိုးလုံနေကြပါတယ်။ဒီလိုတောတောင်တွေထဲဘေးကင်းရာသွားနေကြသူတို့နေအိမ်မှချန်ခဲ့တဲ့ဆေးဝါးအသုံးဆောင်ပစ္စည်းတွေပြန်ယူတဲ့အချိန်မှာမြေမြုပ်မိုင်းနေမိလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။အောက်တိုဘာလ2ရက်နေ့ကဒီမော့ဆိုမြို့နယ်ကုန်းသာကျေးရွာကိုပြန်လာတဲ့အသက်42နှစ်အရွယ်ဒေါ်နန်းငယ်ဟာသူ့ရဲ့ဦးလေးခြံဝင်းထဲမှာမိုင်းနေမိလို့ညာခြေတော့ပြက်ရှဒဏ်ရာရပြီးကြံတစ်ဖက်မှာလည်းပြင်းပြင်းထန်ထန်ထိခိုက်ထားတယ်လို့မိုင်းနေမိသူရဲ့တငယ်ချင်းဖြစ်သူဒေါ်ကွယ်မြကအခုလိုပြောပါတယ
်မိမိတဲ့ချိန်တော့ခြေတော့တော့တခါလေးဟိုအဲ့ဒီတစ်ဖက်ကတော့ပြက်သွားတာသူကတခါလေးဟိုဘယ်လိုလဲကျသွားတာပေါ့နော်ထမိန်တော့မပါတော့ပေါ့နော်ဘောင်းမီတို့တထင်နေပဲအဲ့မျိုးလဲကျသွားတာပေါ့ကျန်တဲ့တစ်ဖက်ကတော့ဒဏ်ရာတော့ကြီးကြီးနှစ်ပေါက်အပေါက်ကြီးကြီးနှစ်ပေါက်တော့ရှိတယ်ပေါ့အယိုးတော့မမြင်ရသေးတယ်ပေါ့ဆမရဲ့အဲ့ဒီကျန်တဲ့တစ်ဖက်ကလေအဲ့ဒါတို့တဲတွေရောကြောက်တွေရောအကုန်လုံးအထဲမှာအကုန်လုံးပါလေအဝေကုန်တယ်လေအဲ့ဒါကိုမနေ့ကောင်ချစ်ထုတ်ပေးရတာပေါ့နော်နာထက်ပေးတဲ့ချိန်ဆိုဒါတော့ခံစားရတာပေါ့ဆမရဲ့အိမ်တွေကလည်းဆုံးရှုံးသွားလေအိမ်ဆုံးရှုံးတော့မကတော့အခုကအဲ့မျိုးဘဝပပပြဲပြီးမှစိတ်တရရလည်းအများကြီးဖြစ်တာပေါ့
မိုင်းနေမိတဲ့ဒေါ်နန်းငယ်မှာအသက်73နှစ်အရွယ်သမီးတဦးနဲ့9နှစ်အရွယ်သားတဦးရှိပြီးတော့မိုင်းနေမိတဲ့ဒဏ်ရာအခြေအနေကစိုးရိမ်နေရပါတယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကုန်းသာကျေးရွာမှာစစ်ကောင်စီတပ်ဖွဲ့တွေကကျေးရွာထဲကနေအိမ်တွေအတွင်းတက်ဆွဲနေရယူပြီးပြန်လည်ထွက်ခွာတဲ့အချိန်မှာကုန်းသာရွာကနေအိမ်90ကျော်မိရှို့ဖျက်ဆီးရာခံရတယ်လို့လည်းကုန်းသာပရိဒအဖွဲ့က VOA ကိုပြောပါတယ်။အဲ့ဒီမိလောင်သွားတဲ့အထက်မှာဒေါ်ကွင်မြနဲ့မိုင်းနေမိခဲ့တဲ့ဒေါ်နန်းငယ်တို့အိမ်တွေလည်းပါသွားပါတယ်။မီးလောင်သွားတဲ့အိမ်တွေအတွက်ပရိုက်တာအဖွဲ့စီတွေကတအိမ်တသိန်းလုံးနဲ့ထောက်ပံ့ပေးတဲ့ငွေကိုပြန်လာယူရင်းအခုလိုမြေမြုပ်မိုင်းနေမိတာလို့ဒေါ်ကွယ်မြကရှင်းပြပါဗျ။စက်တင်ဘာလ28ရက်နေ့ကလည်းတေးစုနယ်ကြေးရွာမှာစစ်ပြေးဒုက္ခတဲ့အမျိုးသားတယောက်ရိခာလာပြန်ယူတဲ့အချိန်သူ့ရဲ့နေအိမ်ခြံဝင်းထဲကဝက်ခြံပေးမှမြေမြုပ်မိုင်းနေမိပြီးညာခြေထောက်ဆုံးရှုံးခဲ့ရပါဗျ။အဲ့ဒီမိုင်းတွေဟာစစ်တပ်ကစခန်းချခဲ့တဲ့နေရာတွေမှာပောက်ကွဲတာဖြစ်တယ်လို့မြေမြုပ်မိုင်းနှင်းခံရသူတွေကိုကူညီပေးခဲ့တဲ့ကုန်းသာရွာပရာဟိတအဖွဲ့ကအခုလိုပြောပါတယ်
။ပေါက်ကွဲနေရလို့ကျွန်တော်ကလေ့လာတဲ့အခါမှာဟိုစက္ကစတဲ့စခန်းချထားတဲ့နေရာမျိုးပေါ့နော်။နောက်စက္ကစတွေသူတို့တက်ဆုပ်သွားတဲ့နေရာမျိုးတွေမှာအဲ့ဒီမျိုးတန်းနေလာပဲဆိုကျွန်တော်တွေ့ရှိရတာပေါ့နော်။ဒီတက်ဆန်နေရာများအဆင့်တုံးတဲ့မိုင်းတွေဆိုတော့ဟိုပါပေါ့နော်။ဆိုတော့လက်လုံးမိုင်းတွေများတယ်ပေါ့နော်။
အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ကရင်ီတက်မတော် KA ကလည်းတချို့နေရာမှာမိုင်းအန္တရာယ်ရှင်းလင်းပေးပြီးအမှန်သားနဲ့တွေ့ရှိရတဲ့မိုင်းတွေဟာစစ်ကောင်စီမိုင်းဖြစ်တယ်လို့ KA အဖွဲ့ကဆိုတဲ့အကြောင်းကုန်းသာရွာပရိုက်တာအဖွဲ့ကပြောပါရယ်စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ကရင်ီအမျိုးသားကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံကတော့သူတို့အနေနဲ့မိုင်းတွေကိုလိုက်လံရှင်းလင်းပေးနေတယ်လို့ VOA ကိုအခုလိုပြောပါရယ်
မြေမြိုင်းမိုင်းတော့ကနေမိုင်းတွေပေါ်တော့စစ်ကောင်စီဆန်ထားတဲ့အားလုံးမှာကျွန်တော်လက်လံရှင်းလင်းပြတာရှိတယ်ဒါပေမဲ့အကုန်စင်ပြောင်းအောင်တော့မပြောက်သေးဘူးလေ
စစ်တပ်ကမိုင်းတွေထောင်ခဲ့တယ်လို့ဒေသခံတွေကပြောတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေအပြန်အလှန်ပစ်ခတ်တိုက်ပွဲမှာကုန်းသာရွာကအသက်80အရွယ်အဖိုးအိုတဦးလက်နက်ကြီးထိမှန်တိုက်ဆုံးခဲ့တာကြောင့်သူ့ရဲ့ရုပ်အလောင်းကိုစက်တင်ဘာလ29ရက်နေ့ကလူနာတင်ကားနဲ့မိသူချို့ဖို့သွားတာမှာလမ်းဘေးထောင်ပိုင်းထိမှန်ခဲ့လို့ကားကောင်းပိုင်းပျက်စီးသွားခဲ့ပြီးလူထိမှန်ဒဏ်ရာရတာတော့မရှိခဲ့ပါဘူးကုန်းသာရွာဘက်မှာတိုက်ပွဲတွေညှိနှိုင်းသွားတာတစ်ပတ်လောက်ရှိနေပြီမဲ့လို့အခုလိုမြေမြုပ်မိုင်းအန္တရာယ်တွေရှိနေတာကြောင့်လူရေ1900လောက်ရှိတဲ့ဒီရွာမှာပြန်လာတဲ့သူကလူရည်တရာတော်မပြည့်ပဲအတော်များများကနေရပြန်ဖို့စိုးရိမ်နေကြပါတယ
်သူတို့ပြန်လာရင်တော့နေဖို့အိမ်ရှိဘူးနော်တချို့လည်းအိမ်ရှိနေတဲ့လူတွေကလည်းသူတို့အိမ်ရှိမှာဟိုမိုင်းနေပိုင်းများထောင်ထားလို့လားဆိုတော့စိတ်နဲ့သူကတောက်ပြီးတော့မလာများတာပေါ့နော
်မြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေကြောင့်ပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေစေဖြစ်တယ်လို့နိုင်ငံတကာမြေမြုပ်မိုင်းတားဆီးရေးအဖွဲ့ ICBL က2021ဇွန်လကထုတ်ပြန်တဲ့အစင်ကစားမှာဖော်ပြထားပါတယ်မြန်မာစစ်တပ်ဘက်ကရောလက်နက်ကင်တပ်ဖွဲ့တွေဘက်ကပါမြေမြုပ်မိုင်းသုံးဆွဲမှုတွေထပ်ပြီးတော့တွေ့ရတယ်လို့အဲ့ဒီအစင်ကစားထဲမှာဖော်ပြထားပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ခဲ့တဲ့ ချင်းပြည်နယ်မင်းတပ်နဲ့ကယားပြည်နယ်တွေကနေရာတွေမှာစစ်တပ်ကမြေမြုပ်မိုင်းတွေထောင်းတဲ့သတင်းတွေရရှိတယ်လို့နိုင်ငံတကာမြေမြုပ်မိုင်းတားဆီးအဖွဲ့ ICBL အဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအကံစာထဲမှာဖော်ပြထားပါတယ်ရှင်။